မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကတော့ဒီကနေ့မှအဆုံးသတ်ခဲ့ပါပြီ။ကုလထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ပြည်ထောင်စု၈နှစ်ကျော်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်းလူအခွင့်ရေးအခြေအနေတွေကိုဆက်နေကြခွင့်စင်လေ့လာပြီးတဲ့နောက်ကုလထုကုစလေဒေါက်တာရန်ဟီလီဟာဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ကျင်းပနေတာပါသူမရဲ့ခီးစဉ်အဆုံးမသက်ခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝင်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်သူမရဲ့ဒီကနေ့ခီးစဉ်သေးစိတ်ကိုတော့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြောခွင့်ရပုဂ္ဂိုလ်ဦးအေးဝင်းကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့မနေ့ဒေါက်တာရန်ဟီလီကရှိနေကြသူတို့နဲ့အရင်ဆုံးတွေ့ပါတယ်တွေ့ပြီးတော့ပြန်ကြိုင်ဝီဒေါက်တာဖီမင်းတို့ပြပါတယ်။ Now လေယာမီသိသိစီကြီးနဲ့ပြန်လည်နေရာချထားရေးကော်မတီတွေ့ပါတယ်။အဲ့ဒီအဖွဲ့ကိုဘုံမှုရုပ်အောင်ဆိုတဲ့ဒီရေးဒုတိယဝန်ကြီးကတော့တွေ့ပါတယ်။နောက်ပြီးတော့ဒီနေ့နိုင်ငံတော်တိုင်ပင်ကဟိုကူလာဆန်တွေ့ပါတယ်။အုပ်ချုပ်ရေးကိုပြန်ရောက်ပါလို့
ဒီကနေ့အစောပိုင်းမှာပြည်ချိုင်းဝင်ကြီးဦးဖေမြင့်နဲ့တွေ့ဆုံစဉ်အတွင်းသတင်းရယူခွင့်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ပြည်ချိုင်းဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်က VOE ကိုပြောပါတယ်
။ဟိုပြည်ချိုင်းတစ်ခုကတော့ကျွန်တော်တို့နဲ့ဆွေးနွေးတယ်ဆိုတာဒီအားကြောင့်ရဖြစ်မလဲဆိုရင်သတင်းထုတ်ပြန်မှုဆိုင်ရာသတင်းရယူခွင့်ဆိုင်ရာဒီကိစ္စရပ်တွေကိုအဓိကထားပြီးဆွေးနွေးတယ်ဆိုတော့ကျွန်တော်ကရည်ရွယ်ပြောလို့ရပါတယ်
အခုနောက်ပိုင်းပေါ်တော့သတင်းသမားတွေဖန်ခန့်လာပြီးတော့66ကကြီးနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့ကိစ္စတွေကိုဆွေးနွေးခဲ့ရမျိုးတွေရှိပါလားခင်ဗျာ
။အဲ့ဒါတော့ကျွန်တော်အတိအကျပြောလို့မရဘူးခင်ဗျာ။ဟုတ်ကဲ့ကျွန်တော်ကကျွန်တော်ပြောတဲ့အတိုင်းပဲနော်အကြောင်းအရာလေးရဒါလေးကိုရှင်းပြရလို့ရေးပြန်ပါတယ်။ကျွန်တော်တို့အသေးစိတ်ပြောဆိုလို့တော့ကျွန်တော်တို့
မစ္စယန်ဟီလီဟာသူမရဲ့ခီးစဉ်ဆက်ဆက်ခြင်းနေ့မှာပဲဆက်သွယ်ဥပဒေပုံမှန်66ကာကြီးကိုဖျက်သိမ်းပေးဖို့ဥဆောင်လှုပ်ရှားနေတဲ့လူငယ်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မနေ့ကနေပြည်တော်မှာအမျိုးသားလွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့တွေ့ဆုံစဉ်အတွင်းမှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဟန်တာနှောက်ယှက်နေတယ်လို့ဝေဖန်နေကြတဲ့ပုံမှန်66ကာကြီးကိုလုံးဝဖျက်သိမ်းပစ်ဖို့တိုက်တွန်းဆွေးနွေးခဲ့တာပါမြန်မာနိုင်ငံကို6ချိန်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူအခွင့်ရေးအထူးကုသလေမစ္စယန်ဟီလီဟာလုံခြုံရေးအခြေအနေတွေကြောင့်အစိုးရကတွားရောက်လေလာဖို့တားမြစ်ထားတဲ့ရှမ်းပြည်နယ်အတွင်းကနေရာတချို့ကလွဲလို့သူခီးစင်မှာတွားရောက်ဖို့စီစဉ်ထားတဲ့နေရာတွေအားလုံးကိုတွားရောက်ခဲ့တာပါရခိုင်ပြည်နယ်ကိုတွားရောက်ရမှာတော့ပြိပခဖြစ်ခဲ့ရာမောင်တော်ဒေသအပါဝင်အထူးစီးပွားရေးစုံစောက်ဖို့ပြင်ဆင်နေတဲ့ကြောက်ဖြူမြို့နယ်နဲ့ဘူးသီးထောင်အချင်းထောင်တို့ကိုလည်းတွားလေလာခဲ့ပါတယ်ဒီတစ်ခေါက်မှာတော့ကချင်ပြည်နယ်ကိုမတော်ရောက်ခဲ့ပေမဲ့လည်းကရင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကလူအခွင့်အရေးအခြေအနေတွေကိုတော်ရောက်လေ့လာခဲ့ပါတယ်။ဒါအပြင်ရန်ကုန်နဲ့နေပြည်တော်တို့မှာလည်းအစိုးရထိပ်ပိုင်ကောင်းဆောင်နေနိုင်ငံရေးတကြလှုပ်ရှားသူတွေနဲ့ဒေသခံတို့ကိုသီးခြားစီတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာဒီတစ်ခေါက်ခီးစဉ်တွင်တွေ့ရှိချက်တွေကိုသတင်းမီဒီယာသမားတွေကိုရှင်းလင်းပြောကြားပြီးတဲ့နောက်လာမယ့်အောက်တိုဘာလမှာကုလသမဂ္ဂမှာအစီရင်ခံစာတည့်တင်သွင်းတော့ဖို့ရှိပါတယ်ခင်ဗျာ။